ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဘင်္ဂလားထရီဘျူးန်တရင်ဌာနကတရင်တော့အရီဖိုအစ္စလမ်ကိုမကြသေးခင်ကပဲအာနာဘန်ရီကဖမ်းဆီးပြီးထောင်တစ်နှစ်ချလိုက်တဲ့ပုံမှာဘင်္ဂလားဒေ့ရှ်တရင်သမားများအဖွဲ့အစည်းကမကျေနပ်ဖဲဒေါသတွေထွက်နေကြတဲ့အကြောင်းပြောပြပေးမှာပါအရီဖိုကိုငွေရစီဝါကြောင့်လို့ပြောပြီးမတ်လ14ရက်မနေ့ဆောစောကသူ့ရဲ့နေအိမ်မှာဖမ်းဆီးခဲ့ပြီးတဲ့နောက်မှာကူရီဂရမ်အုပ်ချုပ်ရေးဆိုင်ရာတပ်ဖွဲ့ကသူတို့ရဲ့ရွှေ့ပြောင်းလို့ရတဲ့မိုဘိုင်းတရားရုံးမှာချက်ချင်းဆိုတယ်လို့ပဲစီရင်ချက်ချမှတ်ခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြချက်ပါတယ်။အခုလိုမူရစေဝအမှုနဲ့ဆွဲချက်တင်တာဟာသတင်းသမားတယောက်ဖြစ်တဲ့အရီဖိုအတန်တိတ်သွားအောင်နိုင်ငံရေးရွေးချက်ရှိရှိနဲ့လှုပ်ဆောင်တဲ့လှုပ်ရက်ပါနေတယ်လို့ဒိုက်ကအခြေစိုက်စမ်ပါဒက်ပါရီရှက်လို့ခေါ်တဲ့သတင်းဌာနအက်ဒီတာရဲ့ကောင်စီကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်အရီဖိုကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နဲ့သူ့ကိုဖမ်းဖို့အတွက်ညွှန်ကြားရမှာပါဝင်တဲ့ကူရီဂရမ်ဒုတိယကော်မရှင်နာမင်းကြီးဆူတာနာပရဗင်းကိုဌာနရင်းစုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ပေးဖို့ရောနှုတ်ထွက်ပေးဖို့ပါကောင်စီကနေတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့တနင်္ဂနွေနေ့မှာတော့ဒက်ကာတရားရုံးချုပ်ကအရီဖိုကိုအာမခံနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်လို့အရီဖိုပေါ်မှာတရားဆွဆွမှုနဲ့ပြစ်ဒဏ်ချတာတွေနဲ့ပတ်သက်တဲ့ဆေးရစံအလုံးကိုတင်ပြဖို့ကူရီဂရမ်အရာရှိတွေကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်ကူရီဂရမ်ဒေတာဆိုင်ရာတပ်ဖွဲ့နဲ့မိုဘိုင်းတရားရုံးဖွဲ့စည်းတာနဲ့သက်ဆိုင်တဲ့ဆေးရစံအလုံးကိုတင်သွင်းဖို့ပါတရားရုံးချုပ်ကတောင်းဆိုခဲ့တာပါ။ကူရီဂရမ်ဒေတာဆိုင်ရာဒုတိယတရားသူကြီးချုပ်ဒီဘာရှစ်ဘတ်ချာယာကတော့အရီဖိုကိုဖမ်းဆီးတာဟာမိုဘိုင်းတရားရုံးလုံထုံးနဲ့အညီလှုပ်ဆောင်တာဖြစ်ကြောင်းအခိုင်အမာပြောဆိုပြီးသူတို့တက်ဖွဲ့အတွက်ခုခံကာကွယ်ခဲ့ပါတယ်။အာမခံနဲ့ပြန်ပြီးလွတ်လာတဲ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာတော့ကူရီဂရမ်စီယုံကြီးကိုရောက်သွားတဲ့အရီဖိုဟာတည်င်းသမားအပေါင်းအသင်းတွေဝိုင်းပြီးမင်းမြန်းတဲ့ဒဏ်ကိုနိုင်ရီအတော်ကြာခံခဲ့ရတာပါ။ဒက်ကာထရီဘျူးန်တည်င်းမှာတော့သူပြန်ပြီးပြောပြတာတွေကိုဖော်ပြထားတာဖြစ်ပြီးဒီထဲမှာသူ့ကိုကားထဲဆွဲမသွင်းခင်မျက်နှာကိုအဝတ်စီးပြီးခြေလက်တွေကိုတုံ့နှောင်ခဲ့တယ်လို့တီးခြားနေရာတစ်ခုကိုခေါ်သွားပြီးမတေးခင်ဆူတောင်းနေဖို့အုတ်ချုပ်ရည်မှုကထက်တလဲလဲပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူ့မှာကလေးနှစ်ယောက်ရှိပြီးမိဘတွေလည်းဆုံးကုန်တာမို့သူတည်သွားရင်ကလေးတွေမိဘမဲ့ဖြစ်ပြီးကြမ်းရင်မှာဆိုလို့သူ့ကိုမတက်ဖို့အတော်တောင်းပန်ခဲ့ရတယ်လို့လည်းပြောပါတယ်။သူ့ကိုယ်ပေါ်မှာအထူးသဖြင့်လက်တွေခြေတွေကြောကုန်းနဲ့ခေါင်းမှာဒဏ်ရာတွေတွေ့ရတယ်လို့ကူရီဂရမ်စီယုံကြီးတာဝန်ရှိသူတွေကအတည်ပြုပါတယ်။တရင်သမားတွေကိုကိုတိလက်ရောက်တိုက်ခိုက်တာညှဉ်းပန်းနှိပ်စက်တာနဲ့နောက်ဆက်မှုအမျိုးမျိုးတိုးလာနေချိန်မှာအခုလိုအရီဖိုအဖမ်းခံရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းမှာဆန္ဒပြမှုတွေကိုပေါ်ပေါက်လာစေပါတယ်။ဒီအငင်းပွားပွဲဖမ်းဆီးမှုမတိုင်ခင်မှာလဲပါကာကာမဂ္ဂဇင်းအက်ဒီတာတယောက်ဖြစ်တဲ့ဒက်ကာအခြေစိုက်ဓာတ်ပုံသတင်းတောက်ရှဖီကူအစ္စလမ်ကာဂျိုးတယောက်ဘယ်ရောက်နေမှမသိပျောက်ဆုံးနေတာပါ။ကာဂျိုးကိုမတ်လ၁၀ရက်နေကလေးကမတွေ့ရတော့ဘူးလို့သူ့ရဲ့မိသားစုကတောက်ကြနေမှာရဲကိုတိုင်ချက်ဖွင့်ခဲ့ပါတယ်။ဒီလိုပြောင်မသွားခင်တရက်ကသူ့နဲ့တခြားသတင်းတောက်30တယောက်တို့ကိုလက်ရှိအာရာယအဝမီလိခ်ပါတီကလွှတ်တော်မှဆက်ဖူဇာမန်ရှီခိုးကအသေးဖြစ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ Digital လုံခြုံရေးဆိုင်ရာအဲ့ဥပဒေနဲ့တရားစွဲခဲ့တာပါ။ဒီဥပဒေဟာသတင်းသမားတွေသူတို့လို့သူတို့လို့ရမှာတရားရေးအရအတော့ကိုအန်တရာယ်ပေးနိုင်အောင်ဖန်တီးထားတဲ့ဥပဒေလို့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတတိပေးထားတာဖြစ်ပြီးအခုကာဂျိုးဟာလည်းဒီအဥပဒေနဲ့အမတ်တယောက်ရဲ့တရားအစွဲခံရပြီးမှပျောက်ဆုံးသွားတာဖြစ်တဲ့အတွက်အထူးစိတ်ပူတယ်လို့ CPJ အဖွဲ့အာရှဒေသဆိုင်ရာတာဝန်ခံ Steve Butler ကပြောပါတယ်။ဒါအပြင်ရဲရင်းနေတဲ့သူ့ကိုအများဆုံးပြန်ရှာပြီးသူ့မိသားစုလက်ထဲပြန်ပြီးအပ်ပေးဖို့ရောဒီဥပဒေနဲ့ကာဂျိုးကိုရောသူ့လိုတခြားသတင်းသမားတွေကိုပါတရားစွဲဖမ်းဆီးထိန်းသိမ်းတာတွေမလုပ်ဖို့ပန်ကြားလိုက်ပါတယ်။အသေးဖြစ်မှုနဲ့တရားစွဲထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့အတွက်သတင်းဌာနကောင်စီစမ်ပါဒက်ပရီရှက်ကလည်းတောင်းဆိုခဲ့တာပါ။အရီဖိုအမှုအတွက်မတ်လ23ရက်နေ့မှာဒက်ကာတရားရုံးချုပ်မှာကြားနာမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာတလွှားသတင်းလွတ်လပ်မှုဆိုင်ရာအညွှန်းကိမ်းမှာမနှစ်ကတည်းကဒီနှစ်2019မှာအဆင့်4ခုကျသွားခဲ့ပြီးနိုင်ငံပေါင်း180မှာအဆင့်150ဖြစ်သွားတယ်လို့နေစည်းမချသတင်းသမားများအဖွဲ့ကထုတ်ပြန်ထားပါတယ်။ကျွန်မကခင်မျိုးသက်ပါ။